ရန်ကုန်တိုင်းချင်းမြိုင်မြို့နယ်မှာဆေးရနာရှင်စန့်ချင်ရေးဆန္ဒပြလူထဲကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တနက်နေ့ပစ်ခတ်အကြမ်းဖက်ဖြိုခွင်းတာကြောင့်တေဆုံးဒဏ်ရာရတဲ့သူတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်။ဆန္ဒပြပွဲတည်င်းယူတဲ့တည်င်းတောက်တူလေးထိခိုက်ဒဏ်ရာရခဲ့ပြီးတော့နောက်တည်င်းတောက်တူလေးဖမ်းဆီးခံရတယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့တည်င်းကိုကိုသားညွန့်ဦးပြောပြပေးပါရှင်
။ဒဇမလ9ရက်နေ့မနက်ပိုင်းချင်းမြိုင်မြို့နယ်တွေကပန်းမင်ကြီးလမ်းမပေါ်မှာညီညာစွာချီတက်ဆန္ဒပြနေတဲ့ရန်ကုန်လူလူတပိတ်စစ်ကြောင်းကိုစစ်တပ်ကကားရှင်ပြည်ပြည်နဲ့ဝန်တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးခဲ့တာလို့ဆန္ဒပြအင်အားစုကပြောပါတယ်။ဆန္ဒပြလူအုပ်ထဲကိုနောက်ကနေပြီးတော့စစ်ကားနဲ့ဝန်တိုက်တာကြောင့်မလို့ငါးဦးသေဆုံးပြီးတော့ဆယ်ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြဘွဲမှာပါဝင်သူတဦးက view ကိုပြောပါတယ
်။စစ်ကြောင်းစားထက်ပြီးတော့သမင်းလောက်ရှာမှာပဲဒီနောက်ကနေမောင်တပည့်ရဲ့ဒီဝင်ချလာပြီးတော့ဒီလူကြားတဲ့ဖြတ်တိုက်တာပေါ့နော်အချိန်အကုန်တင်ပြီးတော့ကျွန်တော်လူကြားတယ်သူမောင်းဝင်ချလာပြီးတော့တိုက်သွားတာတော်တော်များတယ်ကလွင်နေလွင်ဆင်းသွားတယ်ကအောက်ကျတယ်လို့လည်းရှိတယ်အဲ့ဒါကလည်းတရားလို့တော့ရှိမယ်လို့ထင်တယ်ကဒီမှာတော့ရေဘော်တွေလည်းပါဝါတာလည်းရှိရပြီးတော့ကျွန်တော်လည်းဒီလက်စာရေဘော်တွေပါဝါတာလည်းရှိရပါတော့ဟိုတီးကြတော့ကျွန်တော်လည်းပြောလို့တော့မတက်ဘူးပြ။အဲတော့ဟိုတီးရတယ်ဆိုတော့အဲတော့၄ရောက်၅ရောက်ပေါ်လေးစကားတိုက်ခံတာပြီးမလုပ်တဲ့လူတွေတော့တွေ့ရကြ
။စစ်တပ်3 double cap ကားတစ်စင်းနဲ့ဆန္ဒပြလူအုပ်ထဲကိုအရှင်ပြင်းပြင်းတိုက်ဝင်သွားပြီးတော့လူတချို့ကားတိုက်လို့လွတ်ဆင်သွားတဲ့ဗီဒီယိုနဲ့လက်မှတ်ပေါ်မှာပစ်ဆုံးဒဏ်ရာရသူတချို့လဲနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တီပေါ်မှာပြန့်နေပါလေ။ဆနာပြသူတွေတည်ဆုံးတယ်လို့မျက်မြင်တွေပြောဆိုရတဲ့ပတ်သက်လို့ view ကနေပြီးတော့တရားအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ထိခိုက်ဒဏ်ရာရပြီးတော့လက်ကျသူတွေကိုလည်းကားပေါ်ခေါ်တင်သွားတယ်လို့မျက်မြင်တူကပြောပါတယ်
။ဆနာပြလူတွေကကန်နာလဲနေပေါ့နော်ဘက်မင်ကြီးလိုင်းလေးကိုဟိုလိုင်းတစ်ကနေထွက်လာရတာပေါ့နော်ထွက်လာကြတဲ့အချိန်မှာဟိုက1မိနစ်လောက်ပဲရှိသေးပေါ့နော်လိုင်းလျှောက်လာပြီးဟောပြီးတော့လိုင်းလျှောက်လာတယ်ပေါ့နော်နောက်ကနေပြီးတော့ကားချင်းချင်းရောက်လာရဲ့စိကားလေစိကားရောက်လာပြီးတော့ခကြာကျုပ်ပြည့်ဝင်တိုက်တာပေါ့နော်ဒီဆန္ဒပြလူတွေပြီးတဲ့ကလေးကိုခန်းသွားတယ်ပေါ့နော်တိုက်တော့ခကြာလဲတဲ့ကလေးတွေကဒီကားပေါ်တင်သွားတာပေါ့လေပြင်းတဲ့ဒီပါကြီးပေါက်ပြီးတော့ဒီရက်ကွက်ကိုပေါ့နော်ထွက်ကြည့်တဲ့လူပြင်းမယ်ဆိုတော့အဲ့လိုချိန်မောင်းသွားတာဆဲတာတွေလောက်ပ
ါဒီပြင်းကြယ်ကြီးအဖွဲတစ်ခုကတော့တည်ဆုံးမှုမရှိဘူးလို့ပြောဆိုပေမဲ့ဆန္ဒပြပါဝင်သူတွေနဲ့မျက်မြင်တွေကတော့တည်ဆုံးသူ9ဦးထက်မနည်းရှိတယ်လို့ခိုင်မာပြောဆိုကြပါတယ်ထိခိုက်ဒဏ်ရာရသူတွေကိုစစ်ကူတောက်ခွင့်မပေးဘဲနဲ့စစ်ကြောရေးစခန်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြပွဲသတင်းလိုက်ယူနေတဲ့သတင်းတောက်တူကတော့စစ်ကားနဲ့အနောက်ကနေဝင်တိုက်ခါရမလို့လက်တန်းနဲ့ခြေောက်တွေထိခိုက်ဒဏ်ရာရခဲ့ပြီးတော့ဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းအဖမ်းဆီးခံခဲ့ရတယ်လို့ဒဏ်ရာရှိတဲ့အဲ့ဒီသတင်းတောက်က view ကိုပြောပါတယ်။အခုလိုဖြစ်သွားပြီမဲ့လဲဆန္ဒပြလှူရှာမှုတွေကိုရပ်တန့်ပြစ်မှာမဟုတ်ဘူးလို့လဲရန်ကုန်လူမှုတပိတ်ဥဆောင်ပါဝင်သူတူက view ကိုပြောပါတယ
်။ကျွန်တော်တို့ဒီဆန္ဒပြပွဲကအခုလိုလုံလုံလေးနဲ့ရပ်သွားမှာမဟုတ်ဘူး။ဒါကြောင့်လည်းဆိုကျွန်တော်တို့ဒီနိုင်ငံကြီးကအခမ်းအနားမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဆုံးပါပဲကျွန်တော်တို့လူချင်းတဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဆုံးပါပဲ
စစ်တပ်ကအာဏာသိမ်းပြီးတော့ဆယ်လကျော်ကြာလာပြီးတော့အကြမ်းဖက်ပစ်ခတ်နေနေမှုတွေကြောင့်ဆန္ဒပြမှုတွေအရှင်ကျော်လာတယ်ဆိုပေမဲ့လည်းစစ်တပ်ပြဆန္ဒပြမှုတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျ